ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီနေ့ မျိုးတို့တဲ့ပါတီကတောင်သူလန်မာရေးရာတာဝန်ကကြာအင်းစိတ်ကြီးမျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမန်းအောင်တင်မြင့်ပါဦးမန်းအောင်တင်မြင့်ရောကျမ်းပါပါလားခင်ဗျာ
ဟုတ်ကဲ့ကျမ်းပါပါခင်ဗျာ
တော်တာရှင်မခင်ဗျာကျွန်တော်တို့ဒီဘကရင်ပြည်နယ်ဖအံမြို့မှာကျင်းပနေတဲ့ကရင်ရေးရာဆွေးနွေးပွဲနဲ့ပတ်သက်ပြီးတင်ပြဖို့ညွှန်းထားပါတယ်အဲ့တော့ဦးမောင်တင်မင်းရေအခုလက်ရှိဒီဖအံမြို့မှာကျင်းပနေတဲ့ဒီကရင်ရေးရာဆွေးနွေးပွဲနဲ့ပတ်သက်ပြီးကျွန်တော်ဘာယူရချက်တွေနဲ့အခုဘာတွေပြောဆိုနေကြလဲအဲ့ဒါလေးကျွန်တော်လည်းရှင်းပြပါလားဗျာ
ဟုတ်ကဲ့ကျွန်တော်ပြည်မျိုးသားတွေရဲ့ဆီလုံးကြီးကြီးရဲ့ပြည်မျိုးသားတွေရဲ့ဘဝတော်တော်ကြီးကြီးရဲ့အနာဂတ်ဒီနေ့ဆက်ပြပေါ်တော့ဒီကောင်းဘူးအဲ့မှာအမြင်တွေပေါ်တော့ group တွေခွဲပြီးတော့အဲ့ဒါလုပ်ပါတယ်နောက်တစ်ခုကနားလဲဟာရလေဒီရေဘူးတိုင်းကလာတယ်အီရာဝတီတိုင်းလာတယ်ကရင်တိုင်းတိုင်းလာတယ်မွန်ပြည်တွေကလည်းလာတယ်ပြည်ပြည်တွေကကိုယ်စားလက်လက်ပါတယ်ပြီးတော့ခုနကဘူးတိုင်းပေါ့ပြီးတော့ဟိုမန္တလေးဆက်ပါပါဒီဆက်ပြီးတော့ပြည်ပြည်ရှိတဲ့ဒေသကြီးတွေလာကြပြီးတော့ဘဝနဲ့အရာတွေကိုဘာပြီးတော့ဒီခေါင်းစဉ်ကိုအခြေခံပြီးတော့ဆွေးနွေးကြတယ်လေ။ဆရာတဲ့လူတွေကလည်းလာသူရောဆွေးနွေးသူရောအားလုံးစုပေါင်းလာ400ကျော်လောက်ရှိတယ်ပေါ့နော
်။ဟုတ်ကဲ့။အဲ့တော့ဒီဆွေးနွေးပွဲမှာအဓိကဘာတွေဆုံးဖြတ်ချက်ချနိုင်လဲ။ဘာတွေအတည်ပြုနိုင်လဲခင်ဗျာ
။အဓိကကတော့ကျွန်တော်တို့တိုင်းသားတွေမှာစီလုံးကြီးတွေတော့ကိုကျွန်တော်တို့မှာခေတ်ဖွဲ့စီမှာလည်းဆက်တယ်မယ်။တကယ်တည်းဖွဲ့စီရှိတယ်။နိုင်ငံရေးပါတီရှိတယ်။ပါလာရေးပေါ်စီရှိတယ်နော်လူမှုကူညီကြရေးပေါ်စီရှိတော့အလုပ်တာတွေကိုသဘောထားချစ်တဲ့အကုန်လုံးဒါလည်းကိုပေါင်းတော့ဆွေးနွေးပြီးတော့ပေါ့စီလုံးညီညွတ်မှုရယူနိုင်တဲ့ဘုရောစူးစမ်းမယ်ဆိုတဲ့အပြင်တော့ကြားခဲ့တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒေါ်နန်းခင်ထွေးမြင့်လည်းပြောပါဦးခင်ဗျာဒီကရင်ရေးရဆွေးနွေးပွဲရောဒီကရင်တိုင်းသားအချင်းချင်းချစ်ခင်ညီညွတ်ရေးနဲ့ဒီအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်ဘာအဒီအထောက်ပံ့ဖြစ်နိုင်တယ်လို့ယူဆပါလဲခင်ဗျ။ဟု
တ်ဒီနေ့စီရီကကျွန်တော်ဆက်ရအောင်မဆက်ရအောင်ဆက်ရအောင်ဆက်ရအောင်ဒီဘောကိစ္စတွေပေါ်လာလို့မှတ်ပြထားပါ။ဒါပေမဲ့ဒီစိတ်ဆန္ဒလားတာကြီးစမှန်ပြီးခိုင်ရဲခြောက်ရနေနေရရရှိရမ်းနဲ့။ခြောက်ရနေနေရရတဲ့ဒါကျွန်တော်တို့ဒီပြည်နယ်မှာခြောက်ရနေနေရရဖို့တို့ကအမြဲပဲကျွန်တော်တို့စမှတ်စဉ်းစားကြရတယ်။အခါကြရတယ်ရှင်စီလုံးညီမှုရရှိရင်အကောင့်ထဲပေါ်ဆောင်ရွက်ရမ်းနဲ့။ဒီဒါစီလုံးကြီးမဆွေတော့ဒီနေ့မှရှိတဲ့အတိုင်းဆက်လို့ပဲဒီအခါဒီအနာဂတ်ဘဝတိုင်းအတွက်ဆက်ရအောင်ဆိုတာဒီနေ့ဒီနေ့ပြင်းပြတယ်ဒီအရေးကြီးတဲ့စီလုံးကြီးမရှိတဲ့ဆိုရင်ဒီအနာဂတ်ပြောကြရအောင်လို့တော့ကျွန်တော်တို့ဒီနေ့ဒီမှာလည်းတယံဇာတ်ပေါ်ချေသွားတာပဲဒီအရင်ကတော့ဒီတယံဇာတ်တွေကိုသူ့နေသူ့ဟာနေပဲနော်ဒီအရင်နဲ့တကြောက်သူ့ပဲလက်တွေ့ပြီးတော့ဒီတော့ဘယ်လိုမှလည်းဆားရမှာပါလားဒီနေ့လည်းဒီနေ့မဆားရအခုတို့ညင်းရသွားမယ်ဆိုရင်ကျွန်တော်တို့ဒီနေ့ဒီမှာရှိတဲ့အားလုံးကကျိုးခံစားရတော့တယ်အဲ့တော့ကျွန်တော်တို့အွယ်နေတဲ့ကျွန်တော်တို့ဒီပြည်ပြည်တယံဇာတ်တွေလည်းတကယ်ကိုပုံထုတ်နိုင်တယ်ဆိုတော့အမှန်တမ်းတော့ဒီကျပါဒီဥတီကျတဲ့အစလေးကိုပေါ်ပေါ်ဆောင်တယ်လေဆိုတော့ဘုရားပြည်ပြည်ပြည
်ဟုတ်ကဲ့ခင်ဗျဦးမအောင်တင်မင်းရေဦးမအောင်တင်မင်းတို့အခုဒီဆွေးနွေးပွဲမှာဒီ DKB ရပုံကိုတရော KNU ရပုံကိုတရောခင်ဗျားတို့ဒီပြည်တွင်းကနိုင်ငံရေးသမားတွေတခြားကရင်ခေါင်းဆောင်တွေလာကြတယ်ဆိုတော့ညီညွတ်မှုတော်တော်တည်ဆောက်နိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ခုနပြောလို့အခုလာကြတာ KNU နဲ့ပါလေဆိုတော့ main council နဲ့ပါလေလေ main council ဆိုတော့ဒီဘုလုံးကိမောတော့ပြီးတော့ကတ်ဆက်ပြီးတော့ဒီ DKB ကိုသူပေါ်နဲ့ပါလေနော်အခုတော့ကြည့်ရမှာပဲဟိုလေဘီလုံးဆိုတာလည်းကြဆုံးတယ်ကိုကျွန်တော်ဒီဆွေးနွေးပွဲမှာအားလုံးကတော့ကျဲမျိုးသားအချိုးစုဝါကိုရှစ်ရှုပြီးတော့ပေါ့ဥထိတ်ထားပြီးတော့လုပ်ကျင်တဲ့ပုံပုံတွေကတော့အားလုံးကတော့သဘောထားတွေကတော့တစိုက်တော့လည်းရှိရတာပေါ့နော
်အဲ့တော့အခုဒီဆွေးနွေးပွဲရနေပြီးတော့အနောက်ဘာတွေဆက်လုပ်မလဲခင်ဗျအ
ဲ့ကျွန်တော်ကအခုဒီဆွေးနွေးပွဲမှာအဲ့ဒီပထမဦးဆုံးကျွန်တော်ဆိုတော့ပြောတဲ့အဲ့ဒီသူချတဲ့ guideline ပုံပုံအခြေခံလို့ဒီပကြပြည့်အခြေခံပါပါကွန်ကွန်ဂရက်ဆပ်ဘီယိုလို့ဟုတ်တယ်တော့အဲ့ဒါကိုကျွန်တော်တို့ကဘာဟုတ်တော့တ
ာပုံမကျပြနဲ့ကရင်ရေးရညီလာကိုင်းတစ်ခုပေါ့အဲ့ဒါဘယ်တော့လောက်ကိုကြီးမှန်းတယ်လဲခင်ဗျအ
ဲ့ဒါလုံးဝစီတော့ပါပါကိုလည်းမဟုတ်ဘူးတော့ဒီကနေ့ကတော့ဖြစ်ကြပြီ
အစကဖွယ်စီတဲ့အသီးသီးရပြီးတော့အနော်အသီးသီးအပုပ်ကိုပေါ့30နဲ့ခုဦးပေါ့နော
်အဲ့ဒီ38ဦးနဲ့ဖွယ်စီတဲ့အဖွယ်စီကိုဘယ်လိုနာမည်ပေးပါဆိုလဲခင်ဗျအ
ဓိကတော့ဒီနေ့ပေါ်ဆောင်ရေးပေါ့ဒီဆက်ပြီးတော့လုပ်ရမယ်အစားဒီကိုပေါ်ဆောင်တိုင်းဘုတ်တော့ဖွယ်စီရမှာဖြစ်ပါလ
ေဟုတ်ကဲ့အဲ့တော့ကရင်ရေးရကော်မတီပေါ့ဗျာတနည်းအားဖြင
့်ဟုတ်ပါလေဟုတ်ပါလေ
ဟုတ်ကဲ့အဲ့တော့ကရင်ရေးရညီလာကိုင်းတစ်ခုဖြစ်ဖို့အတွက်ခင်ဗျဒီစီနိုဘတ်မှာအဲ့တော့ဒီအဖွဲ့ဖွဲ့တယ်ပေါ့ဗျာဒီဖက်ဒရယ်ပြည်ထောင်စုကြီးတစ်ခုလုံးပေါ်ပေါက်လာရင်လည်းပတ်သက်လို့ရောအခုရှေ့ဆက်ပြီးဘာတွေလုပ်ရင်ကောင်းမလဲဗျာအဲ့ဒါကတော့ဒီမှာ
workshop တွေလုပ်ပြီးဆွေးနွေးတယ်မှာခါးရပါတော့နော်ပါလဲခင်ဗျပြောရမယ်ဆိုရင်ပြင်းဘွားကဲဒီမှာဟိုပြင်းပြည့်ကိုရဖို့ကိုယ်ရည်ရစစ်ဆေးတာပတ်သက်လို့ကိုကိုကိုဖြတ်ထားမယ်ပေါ့အများစုကဒီဘောကအေးလာကြတာရှိပါတ
ယ်။ဒေါ်နတ်ကင်ထွေးမြခင်မြကရင်နေအချင်းချင်းလဲညီညွတ်ကြပြီးတော့ဒီကရင်ပြည်နယ်တိုးတက်ဖို့နဲ့ဒီအနာဂတ်မှာဖက်ဒရယ်ပြည်ထောင်စုကြီးတစ်ခုပေါ်လာဖို့အတွက်ဆိုရှေ့ဆက်ပြီးအခုဘာတွေများလုပ်ရင်ကောင်းမလဲခင်မြ။အ
ဲဒီမှာတော့ဒေတာကြီးညီချင်းဒီမှာတို့ကရင်နေပဲညီညွတ်စုကိုကြိုးစားတာဘုဇုံလေးအခုလိုမျိုးတည်းမဲ့တဲ့မတည့်ဘူးလို့ပဲပြောရမှာပေါ့နော်။အခုကျတော့မင်းတို့ကိုဆိုင်နိုင်ကြပြီ။အဲ့ဒီဆိုင်ပြနေကြပြီ။ကျားတော်ဘုရားတည်းတည်းအလုံးစလာလူပြင်းပြချစ်ကြတယ်ဆိုတော့လေဘာလို့ပြင်နာကြတာပြောချင်လို့ပေါ့ဆက်ရဲကတည်းကတော့ကိုပိုင်ကြတဲ့ဆိုင်ကားတွေကသူ့ကိုယ်တွေကကိုယ်ကမှကိုပိုင်နိုင်ရဲ့ဆိုတော့ဘယ်လိုလဲချစ်ကြတာအဲ့ဒါကျွန်တော်နောက်ချိန်ကလေးကဦးနဲ့လာမြင်အကြမ်းမကောင်းတဲ့တော့မှာ
တော့နတ်ခင်ထွေးမြင်ကူဦးဆောင်ပါဝင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိတယ်တစ်ဖက်မှာလက်ရှိကြံခိုင်ဖွံ့ဖြိုးရေးပါတီပေါ်လီအာဏာရပါတီတွေရှိတယ်နောက်တမရော်ရှိမယ်နောက်ကလက်ရှိအစိုးရရှိမယ်ဒီအဖွဲ့အစည်းတွေအကုန်လုံးနဲ့မှာဒီညီညီညွတ်နဲ့ဒီအနာဂတ်ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ဖို့အတွက်ဆိုတော့နတ်ခင်ထွေးမြင်ဘယ်လိုပုံစံနေဘယ်လိုအတွေးခံယူချက်တွေနဲ့အခြေခံမူတွေဘာတွေလိုမလဲခင်ဗျာ
မတို့ရဲ့အခြေခံသဘောတရားတွေကတူလာကြပြီဆိုရင်ဆက်တိုင်းသားတွေကဒီမှာဆက်ပြီးဖြစ်လာတယ်အဲ့ဒီတပ်ပြည်တိုင်းသားတွေဖြစ်လာပြီးအဲ့ဒီတပ်ပြည်တိုင်းသားတွေနဲ့ဒီနိုင်ငံရေးပါတီတွေကလည်းပါလာမှာပဲနော်အဲ့လိုမျိုးမှပါလာပြီးဆိုရင်နောက်ဆုံးအဖြစ်ဖြစ်တဲ့တပ်မတော်လည်းကျွန်တော်တို့နဲ့အခြေခံပြစ်တူလာမှာပဲလေအဲ့ဒီအခြေခံပြစ်လာပြီးဆိုရင်အလုံးရဲ့ဌာနတွေတူသွားပြီးဒီနေ့ရောက်တဲ့နေ့ကကျွန်တော်တို့ပြည်နိုင်ငံရေးဖြစ်တဲ့ဒီလောက်နိုင်ငံရေးဖြစ်တဲ့နေ့ပဲ
ကျွန်တော်တို့အခုမကြခင်ရပဲဒီမိထီလာမှာဖြစ်ခဲ့တဲ့ကိစ္စပေါ့ဗျာဒီအရင်ကတော့ရခိုင်ပြည်နယ်မှာရှိတာပေါ့ဒီဥပမာလူမျိုးမတူဘာသာမတူတဲ့လူတွေကြားထဲမှာဒီလိုအမြင်ကွဲပြားပြီးတစ်ဖက်နဲ့တစ်ဖက်တတ်ကြဖြတ်ကြတဲ့အဆင့်တွေရောက်လူတွေသေးလူတွေဒဏ်ရာရလူတွေဘဝအိုးအိမ်တွေလူပေါင်းများစွာပျက်စီးဒီအခြေအနေမျိုးတွေဖြစ်နေတာဟောဒေါ်နန်းခင်ထွေးမြင့်အနေနဲ့ဆိုဘယ်လိုမြင်လဲခင်ဗျာဒါကလူမျိုးရေး
တို့ဟာတာရေးလို့မဟုတ်ပါဘူးဒါနိုင်ငံရေးယောဂတစ်ခုပဲဘူးမတွေ့ဘူးရဲ့ဒီချက်တွေလည်းမဟုတ်ဘူးဒီဘာသာရဲ့လေဟိုးညီမရဲ့တမလို့ဒီကွာနေတိုင်းလေးကြာအခုမှဒီလိုကိစ္စတွေပေါ်လာအောင်ဆိုတာတနေရာကနေဒီကျိုးသားတွေသူကိုလုတ်တော်မှုရှိအဲ့ဒီဒီလိုလုတ်တော်မှုတွေကတမလို့တိုင်းလာတဲ့ဒီကနေဝင်ရောက်လာအောင်လေဖတ်ပြီးလေနေရာလေးနားလေးမှာကြားရပြီဒီနားလေးမှာကြားရပြီရှိနေဒါဒီက2015တိုင်းရဲ့နိုင်ငံရေးသက်တာဖြစ်နေနေတယ်အဲ့တော့အဲ့ဒီကြားရမှာရှိတမလို့ရဲ့အိုင်ငယ်မှာရက်တည်ဆိုဒီလိုမျိုးထိုးနေတဲ့တရားတော့အလိုပြတ်ဥပါဒီရဲ့ဖြစ်ပြသွားပါလိမ့်
ဟုတ်ကဲ့ဦးမောင်တင်မြောင်ဒီလူမျိုးဘာသာမတူတွေကြားထဲမှာမိထီလာနဲ့ရခိုင်ပြည်နယ်မှာဖြစ်ပျက်တဲ့ကိစ္စတွေပေါ်မှာဘယ်လိုသုံးသပ်ပါသလဲခင်ဗျာ
ဆက်ရှင်းပြောရင်ဒါတွေကမဖြစ်စင်မဖြစ်တဲ့ကိစ္စပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တယောက်တည်းအမြင်နဲ့ပြောရင်တော့ဟိုရိုးစင်းစွာဖြစ်ဖြစ်တဲ့ကိစ္စတော့မဟုတ်ဘူးဆိုတာတော့ကျွန်တော်ခံမနေဟောဒါတော့ဆိုတာဆင်းဆင်းရှိရှိနဲ့တဆုံတရားတော့စစ်စစ်တခုတော့မှာခြေကမ်းလေးလုပ်နေတယ်လားလို့ကျွန်တော်စိတ်ထဲမှာတော့လို့ဖြစ်ပေါ်ပြီးတော့အကြောင်းလဲဆိုတော့ခုဖြစ်တဲ့ကိစ္စတွေကအဆောက်အဦတခုကိုဖြစ်စီတယ်ဆိုတော့စိတ်ပြေတပြေဖြစ်စီတာကိုမြင်နေတွေ့တဲ့လူတွေကမြင်ရတယ်တွေ့ကြတယ်တော့တချို့တရားပါတော့အများပဲဖြစ်လာနေရှိတယ်ဒါပေမဲ့တချို့ကနေကင်းကြောင်တော်လေးဖြစ်တာလည်းတယ်ဒါလည်းကျွန်တော်ကြားပြရတော့အဲ့ဒီကိစ္စတွေကခုနပြောလို့ပေါ့ဘယ်လိုဖြစ်ဖြစ်ပေါ့တော့ဟိုအခုအချိန်ထိတော့တကယ်တော့အရေးကြီးလို့ဆုံးဖြတ်တာလေတော့ဟိုမတွေ့ရတဲ့ပုံမှာဟိုစိတ်ထဲမှာတော့တွေ့ရခါတည်းကတော့ဖြစ်မိတာပေါ့တော့
အဲ့တော့ဒီကရင်ပြည်နယ်မှာရောအခုဒီလိုအဖြစ်ပြက်တွေဖြစ်နိုင်တဲ့အလားအလာရှိလားခင်ဗျာ
ကျွန်တော်အခုရောက်တဲ့တောင်ကရင်ပြည်နယ်ဘောကကျန်းရင်အရေးပါအားလို့ဘောလုံးကကျိုးလို့ခေါက်ပိတ်လို့ဆိုတော့ကျွန်တော်တွေ့ရတဲ့ဒီစားတွေအားလုံးကဒီလေးအေးချမ်းသွားတယ်ပဲဘာပါသက်သာမှလည်းမရှိဘူးအားလုံးအေးချမ်းသွားပြတိုင်းပေါ့ဒါမြင်နေလားအလုပ်ဒီလိုလုပ်နေတော့ခင်ဗျာလေ ဘာမှတော့ပြန်မရှိဘူ
းဟုတ်ကဲ့တော့နန်းခင်ထွေးမြင့်လည်းပြောပါအောင်ခင်ဗျကရင်ပြည်နယ်မှာဒီလူမျိုးရေးဘာသာရေးပฏิပတ်ကတွေမဖြစ်အောင်တော့နန်းခင်ထွေးမြင့်တို့ရောဘာတွေများစီမံဆောင်ရွက်နေကြလဲခင်ဗျကျွန်တော်
တို့ဆက်ပြီးဝင်လာတော့ကျွန်တော်တို့ကတော့အခုမှမဟုတ်ဘူးခုခုရခိုင်ပါဖြစ်တယ်ကျွန်တော်တို့ပါတီနေနေကြတာဒီပြောတာကျွန်တော်တို့ဒီသားတွေကကုသရနိုင်တယ်အဲ့တော့ကျွန်တော်တို့ပြည်ပြည်ကျွန်တော်တို့ပါတီနေတယ်ကျွန်တော်တို့ကသိသားတယ်ကျွန်တော်တို့ဘာဝင်ပြီးသားတယ်ဆိုတာဟုတ်ဘူးအဲ့ဒီကျွန်တော်တို့ပြောတာကျွန်တော်တို့ကတော့အခုလောလောဆယ်ကျွန်တော်တို့ကသူကများကြီးကသူအစ်ရရှိကြတယ်ဒီဘယ်လိုမျိုးကဝင်လာတော့မယ်ဆိုတာသူ့ဘက်ကပဲဒါဆိုကျွန်တော်တို့ကတော့အခုလောလောဆယ်ဆယ်ဘာမှကျွန်တော်တို့အတန်ကြားပြီးတော့
ဟုတ်ကဲ့တော်နခင်ထွေးမြင့်အခုဒီကရင်ရေးရဆွေးနွေးပွဲအပါဝင်ပေါ့လေအခုဟိုတလောဆိုလဲကျွန်တော်တို့ကရားပြည်နယ်မှာဟလာရှမ်းနဲ့ကရားတွေညီညွတ်ရေးဆွေးနွေးပွဲတွေလုပ်ခဲ့ကြတယ်လက်ရှိအစိုးရနဲ့တိုင်းရင်းသားလူနည်းစုတွေရဲ့ကြားမှာဒီညီညွတ်ရေးရပေါ့လေအခုဒီသမရဦးသိန်းစိန်တက်လာတဲ့အချိန်အနေအခုအချိန်ထိကိုကြည့်မယ်ဆိုရင်တော်နခင်ထွေးမြင့်ဘယ်လိုသုံးသပ်မလဲခင်ဗျာ
အခုချိန်ကြည့်စင်တော့အရင်ကနဲ့တိုင်ကျွန်တော်တို့အများကြီးတော့တက်တက်လာပါလေအခုလိုခွေရေးတွေကျွန်တော်တို့လူ300ကျော်400ကျော်ဆွေုံပြီးတော့ပြီးဝင်နိုင်နေအေးအေးချမ်းချမ်းလုပ်နိုင်နေဆိုတော့အရင်ချိန်တွေတော့အများကြီးကြတယ်ပြင်ရောက်လာတာခြားတိုင်းရင်းသားတွေနဲ့လည်းပေါ့နော်အဲ့လိုမျိုးပြင်ဆင်ပြီးတော့လုပ်လို့ရတယ်အချိန်ကြီးဆိုတာဒါကျွန်တော်တို့တက်တော့အပေါင်းလက္ခဏာပါပဲ
ဦးမအောင်တင်မင်ရောဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်ဟိုမဲ့ကတော့ just waiting to see you နော်နော်ဘာလို့ဆိုတော့သူပြောလေညနေချက်ချိန်သိထားလဲမဖြစ်တယ်ရောညနေချက်တင်ကြလည်းမဟုတ်ဘူးခေတ္တဘောကြီးပေါ့နော
်ကောင်းပါပြီခင်ဗျာအဲ့တော့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဗျာညီကုန်းချုပ်အနေနဲ့ဦးမအောင်တင်မင်သဘောထားကျွန်တော်သိကြပါတယ်ခင်ဗျာ
ရှိကြရင်တော့ကျွန်တော်တို့ရဲ့ထွတ်တော်တန်းတန်းခါလာလည်းပဲဟိုတနေ့ချိုးပဲရှိတယ်လေနေ့ချိုးရှိတဲ့ခါကျတော့ဘောပိုင်းကတော့အတမ်းဆန်ဆိုစူးစမ်းပြီးတော့ကျုံးနေတာပေါ့ရိုးပြီးတော့လှုပ်ရှားတော့ညာလည်းပဲအရှိရတော့အလုံးနေနေတာတွေ့ရတော့ပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းပဲဒီဒီလေဆိုတဲ့ပုံမှာကျွန်တော်တို့လည်းစားတာမစောချင်ဘူးဘယ်လိုဖြစ်ကျွန်တော်တို့ကအတမ်းဆန်ဆိုအကောင်းမြင်ပြီးတော့ဝမ်းပြီးတော့လှုပ်နေပါတယ်နေနေတဲ့ရွှေလေးကိုညံဆောင်လာဖို့ပေါ့နော်
တော်နန်းခင်ထွေးမြင့်ညီကုန်းကျောင်းအနေနဲ့အခုလက်ရှိအခြေအနေအကုန်လုံးကိုခြုံငုံပြီးဗာမပြောလို့ပါလဲခင်ဗျာ
အော်ကျွန်တော်တို့ကဒီလိုတွေ့ဆုံပွဲတွေရလေအခုပါလို့ပြောတော့တွေ့ရတဲ့အခါကျတော့သူ့အမြင်လေးခုမြင်လေးတွေဒေါ်လေးတီးရတယ်ပြည့်ဆန္ဒလေးတီးရတယ်အဲ့တခါထပ်တွေ့တဲ့အခါကျရင်နောက်ရတဲ့အမျိုးလေးပေါ့နော်သူ့အမြင်တွေ့ရင်လည်းကျွန်တော်တို့လူချင်းနဲ့ဆန္ဒတွေတည်ဝမ်းနေမယ်လို့တောင်းဆက်တဲ့အိမ်ပေါင်းများစွာတွေ့နိုင်အောင်ကျွန်တော်တို့စူးစမ်းကြအောင်ဆိုတော့ကျွန်တော်ပြောချင်ပါတယ
်ပါဝင်ဆွေးနွေးခဲ့တဲ့ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကတောင်သူလူသမားရေးရာတာဝန်ခံဂျာအင်းစိတ်ကြီးမျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမအောင်တင်မြင့် RFI ကကျေးဇူးအထူးတင်ရှိပါရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ
်အမျိုးသားဒီမိုစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒေါ်နန်းခင်ထွေးမြင့်ရေကျေးဇူးပါဗျာတောတာရှင်မြတ်ခင်ဗျာဖန်အမျိုးမှာမလ29နဲ့30နှစ်ရတာကျင်းပခဲ့တဲ့အဲ့ဒီကရင်တိုင်းရင်းသားများအစည်းအဝေးကိုတက်ရောက်ခဲ့သူတွေထဲမှာ KNU ကရင်မျိုးသားအစည်းအရုံးဗဟိုကော်မတီဝင်ဦးမန်းငိမ့်မောင်လည်းပါဝင်ပါတယ်သူ့ကိုကျွန်တော်အခုလိုဆက်လက်မေးမြန်းခဲ့ပါတယ်ခင်ဗျာလက်ရှိပြည်တွင်းညီညာရေးအနေထားဦးမန်းညိမ့်မောင်ကြီးဘယ်လိုမြင်လဲဗျာ
ပြည်တွင်းညီညာရေးအလားအလာတော့အမှန်ကောက်ပါတယ်ဗျာကျွန်တော်တို့ဒီအခု26ရက်နေ့မှာဟိုကြီးတော်မင်းရဲ့ဥက္ကဋ္ဌရဲ့ခေါင်းဆောင်တဲ့ပြည်တော်စုညီညာရေးဖွဲ့ဆောင်ကိုယ်စားလှယ်ဖွဲ့နေကြတယ်တွေ့တယ်တွေ့တဲ့အခါကျတော့ကျွန်တော်တို့ပြည်တွင်းဆောင်ဆက်ကုန်တဲ့ဒီလမ်းမှာတွေ့တဲ့အခါကျတော့အခုဒါအခုမှပြန်တွေ့ရတဲ့အခါကျတော့ကျွန်တော်တို့ဆက်ပြီးတော့တွေ့ဆုံဆွေးနွေးရဖြစ်ဖို့အတွက်ကျွန်တော်တို့ဆက်ပြီးတော့မကြုံညီနိုင်ဘဲအလွတ်သဘောပေါ့ဗျာဆွေးနွေးကြတယ်ဆွေးနွေးကြတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ဆုံးဆွေးနွေးပွဲကတော့ပုတ်တော့ခွန်းတော့ပေါ့ဗျာတစ်ဖက်ချက်များလိုက်လာမယ်စီမင်းစီကောင်းနေချုံတွေကိုကျွန်တော်တို့ဆွေးနွေးကြတဲ့အခါကျတော့ဝန်ကြီးဟောပြောတာကတော့ဒါတွေကဟိုမကင်းပေါ့လေဒါတွေကအစိုးရအနေနဲ့ပဲလိုက်ရအစီအကျပေးဖို့ရတယ်ဆိုပြီးသူအမှုပေါ်ဆိုတယ်ဒါနဲ့ကျွန်တော်တို့ဘက်ကအဲဒီကတည်ကြတယ်အနေနဲ့သိရောအကယ်ဒမီဖြစ်တယ်ပေါ့ဗျာအကယ်ဒမီဖြစ်တဲ့အခါကျနည်းနည်းတည်ပြတယ်အဲဒါအချုပ်ပေးတယ်ဆိုတော့အဲဒါအခုလာမယ်အဒီလာနောက်ဆုံးပါဒုက္ခပါမှာကျွန်တော်ပြန်ပြီးတော့အလို့ဘောတစ်ချက်ဒီဘက်ကိုဆက်ပြီးတော့ကြည့်ကြမယ်ဗျာအဲ့ဒီမှာတော့တစ်ဖက်ကြီးတစ်ဖက်ဆိုင်ဟာနဲ့တွဲကျင်သူတဲ့ဆိုင်ဟာကောင်းဆုံးနေပါတာပေါ့ဗျာဒီလိုမျိုးတော့နောက်ဆုံးတိုင်အချောကအပြည့်ပြူပါပဲအဲ့ဒါပြီးရင်တော့ကျွန်တော်တို့လည်းကိစ္စတွေဆက်ပြီးတော့ဆွေးနွေးဖို့အလားအလာအများကြီးရှိပါတယ်
ဟုတ်ကဲ့ဦးမန်းကြီးမအခု KNU နဲ့မြန်မာစုအတက်ဖွဲ့ကြမှာတိုက်ခိုက်မှုတွေလုံးဝမရှိတော့ဘူးလားခင်ဗျာ
လို့ရှိတယ်ဗျာခဏနေမောစုစကြောတိုက်ခိုက်ပြီးတော့ပရိသတ်ဖြစ်နေတယ်ခင်ဗျာခဏတည်းရဲ့နဲ့ဒီမသိရင်တော့တော့မရဘူးကြာအတင်းဝလေးတွေကိုလက်လက်မှုလွှဲလာတယ်တော့ရှိမှာပါဗျာအဲ့ဒါကတော့ ပြိပခါလို့ပြောလို့မရဘူး။ဘာလို့လဲဆိုတော့ငုံနေပြန်နားလည်းမရှိတာပြီးဆိုတော့တော့ဒီကပွဲဥပဒေပူဇော်မှုကြီးမြောင်းလိုက်ခေါ်တာကကိရင်နဲ့ဆောင်ရမှုကညီငယ်ရခုနှစ်ဆယ်ကတော့အောင်မြင်နေပြီလို့ကိုရေကအစ်မပြူပြီးထုတ်ပြောတဲ့အခါကျတော့ကျွန်တော်တို့ဒါပြိပခါအများကြီးကျွန်တော်တို့ဖြည့်ရှင်းလို့ပြည်လဲလို့ရပြီလို့ကျွန်တော်ဒီလိုပဲမြင်ပါတယ်
ဟုတ်ကဲ့နောက်ပိုင်းကျရင်ဘယ်လိုအခြေအနေဖြစ်လာအောင်မျှော်မှန်းထားသလဲခင်ဗျာဒီနှစ်ဖက်အပြစ်ခတ်ရမယ်ကိုယ်နယ်ထဲမှာကိုယ်နေမယ်အဲ့ဒီလိုလား
အဓိကတော့အဓိကမကြပါဘူးအဓိကကျွန်တော်တို့ကကျွန်တော်တို့တိုင်းသားတွေရဲ့မဟုတ်ရပါဘူးဒီမျိုးတမျိုးနဲ့ရစီရတဲ့အခွင့်အရေးကိုကျွန်တော်တို့ကဒါအစိုးရအစစ်အမှန်ကျွန်တော်တို့ကဆုံးရှုံးခဲ့တယ်ဒီကိစ္စကိုကျွန်တော်တို့ကရှင်းလင်းရမယ်စကားပြောမယ်နိုင်ငံစကားပြောရတာကြတော့အချိန်မှကြတာဖွဲ့စည်းပုံဥပဒေပဲလေဖွဲ့စည်းပုံဥပဒေကိုဒါပြင်မှာကျွန်တော်တိုင်းသားတွေရဲ့အခွင့်အရေးကိုပြေဝါရရှိဖို့ဘာလို့ဆိုအဲ့ဒီဥပဒေထဲမှာတက်တာဒီပြီးမှဒါရဲ့အသက်ဝင်လှူရှားမှာဟုတ်ဗျ
ဦးမန်းကြီးမောင်တို့ KNU နဲ့လက်ရှိအဲ့တော့မြန်မာအစိုးရကြမှာဒီအပြန်အလှန်ယုံကြည်မှုကဘလောက်အားရကျေနပ်မှုရှိနေပြီလဲခင်ဗျာ
ရှိရပါဗျာခင်ဗျာလေဒီနှစ်ပေါင်း60ကျော်ပြည်ပကဖြစ်လာခဲ့တဲ့အင်အားစုကြီးမြန်မာအခုဒီလိုတော့ဆိုတဲ့ပေါ်မှာတိုင်းတော့ကိုယ်မနေ့ပြောဆိုပြနေနိုင်တယ်ဆိုတာဒါယုံကြည်မှုနဲ့အများကြီးရတယ်လို့ကျွန်တော်ပြောလို့ရတော့
ဟုတ်ကဲ့
ကျွန်တော်တို့ပြည်ရဆုံးညဆိုရရကိုယ်မနေ့ပဲလေ
ဟုတ်ကဲ့ဒီနယ်တွင်းဖွံ့ဖြိုးရေးလုပ်ငန်းတွေရောဘယ်တော့စနိုင်မလဲတခြားလုပ်ငန်းတွေလည်းရှိမှာပေါ့ဗျာမိုင်းရှင်းလင်းရေးတို့အဲ့တော့ဒီလုပ်ငန်းတွေဘယ်တော့စနိုင်မလဲ
2023ဒီနှစ်ကလည်းဘယ်လိုကျွန်တော်တို့အသက်ဝင်လာမယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုဦးမန်းညမကြီးခြုံငုံပြီးလာမယ့်9နှစ်အတွင်းမှာကရင်ပြည်နယ်အခြေအနေကဘယ်လောက်တိုးတက်လာနိုင်သလဲခင်ဗျာ
ကျွန်တော်တို့ကပြင်မယ်ဗျာပထမတစ်ချက်ကပြင်ပြီးလို့လို့ဆိုရင်ညီညာကရရှိမယ်ဗျာပြင်မှုနဲ့ညီညာမှုရရှိပြီးဆိုရင်ဂျန်နဲ့နိုင်ငံရေးကိစ္စတွေအတူတူဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်ဗျာ Telegram မှာပြည်သူဘောရနဲ့ပြလို့ဆက်လက်နေကျွန်တော်တို့ပြင်လို့ရှင်လို့နှစ်ဖက်အားလည်းရပြီဆိုလို့ရှိရင်တော့ဒါအများကြီးခက်ခဲအောင်မြင်တယ်လို့ကျွန်တော်အဲ့လိုမှတ်သားပြီးပါတယ
်အခုကရင်ဒေသမှာတော့တခြားပြည်နယ်ဒေသတွေတည်းဆိုင်ရင်အများကြီးပုံပုံပြီးတော့ငြိမ်းချမ်းနေတယ်လို့ကျွန်တော်တို့မြင်ရတာပေါ့ဗျာအဲ့တော့ဒီပြည်တော်စုတစ်ခုလုံးမှာတိုင်းသားဒီလူနည်းစုလက်နက်ကိုင်အဖွဲ့တွေနောက်ငင်းငိုင်းယူထားတဲ့အဖွဲ့တွေအပါဝင်ပေါ့ဗျာဒီပြည်တော်စုကြီးတစ်ခုလုံးရဲ့တိုင်းရင်းသားတွေနဲ့မြန်မာအစိုးရရဲ့လက်ရှိဆက်ဆံရေးအနာဂတ်အခြေအနေတို့ဥမာညမောင်ဘယ်လိုခြုံပြောမလဲခင်ဗျာ
ကျွန်တော်မောင်းမွန်တဲ့ဘက်ကိုဦးစီရလို့ကျွန်တော်လုပ်လို့ရပါတ
ယ်တန်ခိုးတလောက်ကသမရာကြီးနဲ့လည်းဥမာညမောင်တွေ့ဆုံတယ်လို့ကျွန်တော်သိရပါတယ်အတီဝင်းကြီးဦးအောင်မင်းတို့လက်ရှိသမရာကြီးဦးသိန်းစိန်တို့ပေါ့ဗျာအဲ့ဒီပုံကိုတွေကဘယ်လိုပုံကိုတွေလဲခင်ဗျာ
အမခင်ဗျာကျွန်တော်ပြောလိုက်မယ်ဗျာကိုယ်တို့ကြောက်ရရင်တော့သမားဗရာဟိတ်ကိုနိုင်ငံတော်ဟောင်းအောင်တယောက်တော့အပြီးအတွက်ကံကောင်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဝင်းကြီးဦးအောင်မင်းအောင်ခင်ဗျာ
။ဝင်းကြီးအောင်မင်းကကျွန်တော်တို့နဲ့ဒီလိုပုံမှန်လေးဆွေးနွေးလို့ရတယ်ပြောဆိုလို့ရတယ်ကျွန်တော်တို့တိုင်းသားတွေမှာအင်မတန်နားလည်မနာတာနာမှုရှိတဲ့ဟောင်းအောင်ပြောလို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လဲလဲဆိုတော့သူကတိုင်းသားအသေးသေးတွေရဲ့သူ့ရဲ့လူလာချက်ဒီခံစားချက်တွေအမြင်တွေကအများဆုံးဖြစ်တဲ့အခါကျတော့သူကအများကြီးအတွေ့အကြုံကြုံရတဲ့တော့တော့သူ့လို့ကျွန်တော်မြင်ပါတယ်
။ဥမန်းညိမ့်မောင်ကတော်လိုင်းဖြတ်သားမှုအများကြီးရှိပါတယ်။ထောင်လိုင်းနှိမ့်ဆက်ခံတဲ့ဘဝနောက်တစ်ခါကိုကိုကျော်မှနေရတဲ့ဘဝနောက်ထောင်အကျဉ်းကြတဲ့ကိစ္စနောက်ပြည်တွင်းတော်လိုင်းသမားဘဝပေါ့ဗျာ။အဲ့တော့ဥမန်းညိမ့်မောင်ဘဝကိုပြန်ပြီးခြုံငုံသုံးသပ်မယ်ဆိုရင်လက်ရှိအခြေအနေမှာဘာခံစားမှုရှိလဲခင်ဗျာ
။ကျွန်တော်ကဒီကိစ္စကိုဖြေကြည့်နေတာဗျ။ကျွန်တော်ကဘဝဘဝနဲ့လူရှိပါဦးဗျာကျွန်တော်ကဘဝကျတဲ့လူရှိပါဒါမှမဟုတ်ကျွန်တော်ကအဲ့ဒီခံစားချက်တွေတစ်ခုတစ်ခုနဲ့ဖြတ်ပြီးတော့ဘယ်မှမရောက်ဘူးဗျာခံစားချက်တွေကိုဒီဝေဒနာတွေအကုန်လုံးကျွန်တော်လွှတ်ချပေးလိုက်တယ်လွှတ်ချပေးလိုက်ပြီးတော့ဒီနေ့ကျွန်တော်တို့တိုင်းပြည်ရဲ့အပြောင်းလဲတွန်လိုင်းရဲ့အပြောင်းလဲနိုင်ငံရဲ့အပြောင်းလဲမှာကျွန်တော်တို့အပြောင်းလဲကိုလွှတ်ချမှဖြတ်သွားလို့ရမယ်ဆိုတာကျွန်တော်ဒီလိုဟိုလက်ခံရပြလာတဲ့ကျွန်တော်ဒါတွေဘာမှခံစားချက်မရှိဘူးဗျာ
မြန်မာအစိုးရကိုလက်ရှိယုံကြည်တဲ့လူရှိတယ်တဝက်တစ်ပြည့်ယုံကြည်တဲ့လူရှိတယ်လုံးဝမယုံကြည်တဲ့လူရှိတယ်နောက်ဆုံးများဒေါအောင်ဆန်းစုကြည်ကိုပင်လင်းထောက်ခံတဲ့လူရှိတယ်တချို့မကျင်နပ်ဘူးပြောတဲ့လူရှိတယ်ရှုံချနေတဲ့နိုင်ငံသားတွေတချို့တောင်ရှိသေးတယ်ခင်ဗျာအခုအဲ့တော့မြန်မာပြည်ရဲ့လက်ရှိပဂရီအခြေအနေကိုဥမန်းကြီးမောင်ဆိုဘယ်လိုသုံးသပ်မလဲ
ကျွန်တော်ပြောမယ်အင်းကြီးကျွန်တော်ရဲ့ကိုကျွန်တော်ကရိုးရိုးသားသားလုပ်နေတာယုံကြည်မှုနဲ့လုပ်နေတာကျွန်တော်ကလည်းကျွန်တော်ကလည်းခင်ဗျားရားတဲ့အစိုးရအစိတ်ယုံကြည်မှုပေးလို့အခုတည်းကျွန်တော်တို့ကယုံယုံကြည်ကြည်နဲ့ကိုလုပ်နေတာဒီလိုသားသားလည်းလုပ်နေတာပြေးကြတယ်ဒါဆိုခင်ဗျားလေရင်ပဲလုပ်မယ်လေမာစီလို့ကျွန်တော်တို့အလိန်ခံရတယ်လို့ဒါနဲ့တစ်ခုပဲရှိတယ်နော် တို့တို့ပြင်ကသူကအကြောင်းအရာကိစ္စတစ်ခုကိုယုံကြည်ခဲ့တယ်လို့ယုံကြည်ပြီးဆိုရင်လည်းဘယ်လိုဆက်လုပ်တော့မှမယုံဘူးလို့အခုကျွန်တော်တို့ဒီလိုရှိရင်လို့ကျွန်တော်တို့ပြင်လို့ပြောတာစသည်ပြည့်စက်ကြည့်ငင်းညာရေးရောက်ဆိုတာတရားမမြော်မှန်းတဲ့တော့လို့ဒါကျွန်တော်မြင်လို့မျိုးတွေရဲ့ဗီဇပဲကျွန်တော်တို့ပြင်လို့မယုံတော့ဘူးလို့ကျွန်တော်တက်လို့မယုံစသည်ပြည့်စက်ကြည့်မယုံဘူးလို့ဒါကြောင့်မို့ကျွန်တော်တို့ဒီငင်းညာရေးဆောင်ရွက်မှုမှာကျွန်တော်တို့ကယုံကြည်ကြည့်ယုံစသားနဲ့ကျွန်တော်တို့ကသစ္စာရှိရှိနဲ့လုပ်နေ
ဥမာကျမောင်ရေးကျေးဇူးထူးတင်ပါတယ်ဗျာ RFA တနင်္ဂနွေစကဝိုင်းကိုဒီမှာညနာဝင်ပြူပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ